င်းဆီးရီးယားနိုင်ငံကသမ္မတဘက်ရှယ်အယ်အာဆတ်ရဲ့အစိုးရကိုဝိုင်းပြီးတော့တိုက်ခိုက်နေကြတာကိုသူတို့အဖွဲ့ကလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့လက်ဘနွန်နိုင်ငံကဟက်စ်ဘိုလာအဖွဲ့အကြီးကပြောလိုက်ပါတယ်။လက်ဘနွန်ကိုသဘောထားတင်းမာတဲ့အစ္စလာမ်မွာဒီတွေလက်ကနေကာကွယ်ဖို့အတွက်ဆီးရီးယားနိုင်ငံမှာဟက်စ်ဘိုလာအဖွဲ့ဝင်တွေတွားရောက်တိုက်ပွဲဝင်နေကြတယ်လို့မစ္စတာဟာဆန်နက်စရာလာကစနေနေ့ကမိန့်ခွန်းပြောသွားတာဖြစ်ပါတယ်။ဒါဟာဆီးရီးယားနိုင်ငံထဲမှာဟက်စ်ဘိုလာတပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်နေတာပါဆိုတာကိုမစ္စတာနက်စရာလာကလူသိရှင်ကြားအတည်ပြုသွားတာပထမဆုံးအကြိမ်ဖြစ်ပါတယ်။မဟာဗျူဟာကြားတဲ့ကာစီယာမျိုးကိုတပုံတိုက်ခိုက်ရေးသမားတွေလက်ထဲကနေပြီးတော့ပြန်ရယူဖို့တပတ်ကြာလာပြီဖြစ်တဲ့တိုက်ပွဲတွေထဲမှာဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့လက်ဘနွန်အခြေစိုက်ဟက်စ်ဘိုလာအဖွဲ့ကတိုက်ခိုက်ရေးသမားတွေကအပြင်းထန်ဆုံးပစ်ခတ်မှုတွေလှုပ်ဆောင်နေချိန်မှာပဲအခုလိုမျိုးဟက်စ်ဘိုလာအကြီးအကဲကပြောကြားသွားတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်စနေနေ့ကပဲလူ22ဦးသေဆုံးသွားတယ်လို့အတိုက်ခံကိုထောက်ခံတဲ့ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။လက်ဘနွန်နိုင်ငံနဲ့တွားတဲ့ထောက်ပို့ရေးလမ်းကြောင်းတွေကိုအကာအကွယ်ပေးတဲ့အနေနဲ့သဘုံတွေကဒီကာစီယာမြို့ကိုဆက်လက်ပြီးတော့ထိန်းချုပ်ထားနိုင်ဖို့တိုက်ခိုက်နေကြတာဖြစ်ပါရှင့်။